နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတိုင်းမေးခဲ့ကြတဲ့မေးခွန်းတွေထဲမှာနိုင်ငံသားရောက်မြန်မာများပြည်တော်ပြန်လာရေးကိစ္စပါဝင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကလည်းမြန်မာတွေပြည်တော်ပြန်လာရေးကိုကြိုဆိုပေမဲ့စကားတလုံးခံထားပါတယ်တိုင်းပြည်ကဘာလုပ်ပေးရမယ်ဆိုတာတဲ့ကိုကတိုင်းပြည်ကိုဘာလုပ်ပေးနိုင်မလဲဆိုတာကိုစဉ်းစားပြီးပြန်လာပါလို့ဆိုပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီစကားစုဟာ1962ခုနှစ်ဇန်နဝါရီလ20ရက်နေ့ကအမေရိကန်နိုင်ငံရဲ့35ဦးမြောက်သမ္မတဂျွန် F ကနေဒီကသမ္မတကျန်းသစ္စာခံယူပွဲမှာပြောခဲ့တဲ့မိန့်ခွန်းတွေကကြော်ကြားလာတဲ့စကားစုဖြစ်ပါတယ်ဒီစကားကိုဒေါ်အောင်ဆန်းစုကြည်ကပြန်ပြောတော့ဒီပြောဆိုချက်ကိုရင်ဝယ်ပိုက်ပြီးပြည်တော်ပြန်လာသူမြန်မာတွေအများအပြားရှိခဲ့ပါတယ်တချို့ဆိုလာခကောင်းကောင်းရာပြည်သားအလုပ်တွေကိုထွက်ပြီးမြန်မာပြည်ကိုပြန်လာကြသူတွေပါအမေရိကန်နိုင်ငံကပြန်လာခဲ့ပြီးတစ်နှစ်ကျော်ကြာတဲ့အထိဘာတစ်ခုမှလုပ်ကင်ခွင့်မရသေးသူတူပြောပြတာက
ကိုကဘာလုပ်ပြီးနိုင်တယ်လဲဆိုပြီးတော့ပြန်ပြောပါလာပြန်ပြီးတော့ဟိုပြောရလို့ရှိပါဥပမာကျွန်တော်တို့အမေရိကန်ကျွန်တော်ဘာလုပ်ပြီးနိုင်မှာလဲဆိုတော့ကျွန်တော်ပတ်သက်တဲ့ဒီ IT နဲ့ပတ်သက်တဲ့စီကကိုဘာလုပ်ပြီးနိုင်မှာလဲဥပမာကျွန်တော် e-government ကိုကျွန်တော်သင်ထားတယ် e-government ကျွန်တော် e-government နဲ့ပတ်သက်ပြီးတော့ဘယ်လိုဘယ်လိုလုပ်ပြီးနိုင်မှာလဲကျွန်တော်သင်ထားတယ်အဲ့ဒါဝန်ကြီးဆက်လာမှာလည်းရပါတယ
်အလားတူပဲစင်ကာပူနိုင်ငံကတစ်ဆင့်ပြန်လာတဲ့ဆရာဝန်မတူဆိုရင်လေနိုင်ငံတကာကအသိမှတ်ပြုထားတဲ့ဆရာဝန်ဘွဲ့ရရှိပြီးဖြစ်ပေမဲ့မြန်မာပြည်မှာစမနံပါတ်မရှိတာကြောင့်ဆရာဝန်အလုပ်လုပ်ခွင့်မရခဲ့ဘူးလို့ဆိုပါတယ်အခုလိုဖြစ်ရတွေဟာတကယ်တော့အလွဲတကူကြော်လွားနိုင်တာမျိုးဖြစ်ပေမဲ့ကြော်လွားနိုင်ခြင်းမရှိပါဘူးအလားတူပြဿနာမျိုးတွေလည်းအများကြီးကြုံတွေ့နေရပါတယ်ဒီဖြစ်ရမြန်မာနိုင်ငံမှာရှိနေစေဖြစ်တဲ့အရင်ခေတ်ကကျိုးနေစနစ်အကျဉ်းကျန်နေဖြစ်တယ်လို့ဆိုပါတယ်။ဥပမာအစိုးရအဖွဲ့ကဝင်ကြီးတွေကိုချုပ်ကင်ထားတဲ့တက်ဆိုင်ရာကော်မတီတွေရှိနေသေးတာကြောင့်ဝင်ကြီးတွေအနေနဲ့အဆုံးဖြတ်မပြတ်မပေးနိုင်တာမျိုးဖြစ်တယ်လို့လွှတ်တော်ကကော်မတီဥက္ကဋ္ဌအတွင်းမှုတွေကလည်းအခြေအနေကိုပြည့်ပြည့်စုံစုံမသိတာမျိုးတွေလည်းရှိတယ်လို့ဆိုပါတယ်။တကယ်တော့ကော်မတီအဖွဲ့တွေနဲ့ဝင်ကြီးတွေထဲမှာတကယ်တက်သည့်သူတွေရှိပေမဲ့လည်းနိုင်ငံရေးသမားတွေကိုတော့ကြော်လွားနိုင်ခြင်းမရှိဘူးလို့ဆိုပြပါတယ်
။ဟိုပါပီကဟိုကနိုင်ငံရေးသမားဆင်အားပြုတာရောင်းကြည့်ရတယ်။ဆင်အားပြုတော့တို့တွေကဟိုတို့ကတက်နီရှင်ပရော်ဖက်ရှင်နယ်ပါလာတော့တို့တွေကအဲ့လိုဖိန်းခုတ်ပြီးတော့ပြည့်ရတဲ့ဘောပေါ့။ဘာလို့ကြီးလဲကျွန်တော်မေးကြည့်တာ။ဒါကတော့ကျွန်တော်တို့ကအရင်အမေကြီးရဲ့နားပေါ်မှာရှောင်နေတာ။ဟိုတို့လည်းစကားကျွန်တော်ငါးစားကောင်းနေတာ။ကော်မလာကိုချင်းနေပြာကော်မလာဆိုပြီးတော့တို့ကဖိန်းနေတာ
။ဒီအချက်ပြင်နောက်တစ်ချက်ကတော့နိုင်ငံသားကဝင်ရောက်လာသူတွေအပေါ်မှာအမြင်မကြည်လင်လာတွေရှိနေသလိုပဲအခုချိန်ကြမှာအခွင့်အရေးလိုချင်လို့လာသူတွေလို့တတ်မှတ်တာမျိုးတွေလည်းရှိတယ်လို့ဆိုပါတယ်ပြည်ပကိုထွက်ခွာခဲ့ပြီးတဲ့နောက်ပိုင်းပြည်ပမှာပညာသင်ကြားခွင့်ရခဲ့တဲ့ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုအောင်မိုးဝင်းပြောပြတာကတော့
ဘာလို့ဆိုတော့သူတို့စိတ်ထဲမှာငါတို့ကတော့အောင်ကြရနေတယ်ဒီလူတွေကတော့အပြင်းမထွက်ပြီးတော့ပညာတွေသင်ရတယ်ဘာလို့အထံစားနိုင်မှုဆိုတဲ့အမြင်တွေပေါ့လေတကယ်တမ်းကဟိုသူတို့လည်းထောင်ကြတယ်သူအပြင်းကိုထွက်ပြေးကြရတယ်ဆိုတာလေတကယ်အကြတဲ့ချာမှာတိုက်ပွဲတွေဝင်ပြီးမှနေဆက်ကိုဖျက်နေဆက်ကမပေးကြမှနိုင်ငံတကာကိုထွက်ကြတာ။ဟိုနေဆက်နိုင်ငံကြီးကနည်းနည်းဖျက်ပြက်လာတော့အပြင်းတင်မှဖြစ်မယ်ဆိုပြီးထွက်ကြတာလေ။စတင်နေဆိုတာကလည်းဗမာပြည်ပြောင်းနေပေါ့။ကိုယ်တကယ်ချင်းနေထောင်ကြနေတော့မှကိုကပေါ့စာဖတ်ကြဖို့ဆိုတဲ့ဤရွယ်ချက်နဲ့လုံးကြတာပါ။အဲ့တော့အထက်အထင်သာကြတော့ဒီလူတွေပြင်ပြင်သွားတယ်။ပြီးရင်ငါတို့ကိုလူလူစောလာလုတယ်ဆရာကြီးလုတယ်ပေါ့နော်။တို့ဆရာကြီးလုတဲ့သူတွေလည်းရှိမှာပေါ့။အဲ့တော့မဖြစ်နိုင်ပါဘူး။အဲ့ဒီခံစားချက်တွေနဲ့သူတို့ကလည်းအပြင်အားလူတွေကိုကန်အဲ့လိုဖြစ
်ကိုအောင်မိုးဝင်းပြောပြသွားတာပါဒါဆိုပြည်ပကပြန်ဝင်လာမဲ့သူတွေကိုဘယ်လိုများလုပ်ပေးစေချင်ပါသလဲ
ပထမတော့သူပေါ့သူတို့ကတော့အခုကပြီးချောက်ခိုင်းတာပေါ့နော်ပြည်အားတော့တွယ်တယ်လို့ပြောတာပဲအဲ့ပြည်အားကတော့သူတို့ကဟိုတခုခုပြီးရတာပေါ့နော်ဒါပေမဲ့ကျွန်တော်အထင်ကဗျာဟိုမဆင်ကူကပြီးတော့ပြဿနာမရှိဘူးမြန်မာနိုင်ငံသားပဲပေါ့ဒါပေမဲ့ခုနပြောလို့အကြောင်းမျိုးကြောင့်ကျွန်တော်တို့တော့ခုပြီးထွက်သွားတဲ့သူတွေရှိရလေအဲ့လူတွေအတွက်ဒီမြန်မာနိုင်ငံသားပြန်ပြီးဖို့တော့ပထမစဉ်းစားတင်တာပေါ့အခုကကျတော့ဘာမှအရာတွေကပလန်မရှိတော့မြန်မာပြည်ကိုသာပြန်နေတာပြောနေကြတာအားလုံးကတကယ်တသိမ်းနေလို့လေဧည့်သည်လို့ဖြစ်နေကြတ
ာဒါပေမဲ့အခုလိုဖြစ်နေတာတွေဟာပြည်ပကပြန်ဝင်လာသူတူချင်းတယောက်ချင်းရဲ့အခြေအနေပေါ်မှာမူတည်တာမျိုးလည်းဖြစ်နိုင်တယ်လို့ပြည်တွင်းကိုအကူအညီများပေးနေသူအမေရိကန်နိုင်ငံ Silicon Valley ကယူပဗေဒပညာရှင်ဒေါက်တာကျော်တင်းကပြောပါတယ
်သွားတဲ့လူရဲ့အရေးဝဲချက်ပုံမှာတော့ပထမဆုံးမူတည်မှာပေါ့နော
်ဟုတ်ကဲ့
ကိုပါလို့ချင်လို့နောက်ခဘက်ကဟို platform ပေါ့နော် acceptance လုပ်နိုင်တဲ့အနေအထားဘယ်လောက်ရှိလဲဆိုတော့အဲ့ဒါတွေကအပေါ်မှာအားလုံးမူတည် case by case ပဲဖြစ်နေမှတင်တယ်ကျွန်တော်ထင်တာတော့
ဟုတ်ကဲ့
ကိုကျောင်းမဲ့ကိုသိမယ်လေကိုကျောင်းမဲ့ကိုသိမယ်ဆိုတော့ဟိုအဓိကဖြစ်စေချင်တာအပိုင်းကမြန်မာပြည်ဟိုမနော်ဟိုသိပ္ပံကမှနည်းပညာအရပြောလို့ရှိရင်စတန်ဒတ်တစ်ခုရှိစေချင်တာပေါ့နော်စတန်ဒတ်ရိုက်ဖြစ်စေချင်တာပေါ့နော်အပြင်မှာအားရှိတဲ့စတန်ဒတ်တွေကိုကျွန်တော်တို့ဘုမာပြည်တော်တွင်းသွားနိုင်အောင်ကောင်းမယ်ဆိုတော့ဟိုလောင်းတမ်ရည်ရွယ်ချက်တွေပဲကျွန်တော်တို့မှာရှိရလေဟိုရုပ်တရက
ဆင်ပြေအောင်လို့ပေါ့လေဘယ်လိုပုံစံမျိုးလုပ်ပြီးရင်ကောင်းမယ်လို့ရောတဲ့အနေနဲ့ရောမြင်တာများရှိပါလဲခင်ဗျာ
စဲတာကတော့နှစ်ဖက်လုံးပေါ့နော်နှစ်ဖက်လုံးညင်ပြတဲ့လုံးကြလို့ရှင်တော့ဖြစ်လာနိုင်ပါတယ်ပေါ့ဗမာတွေအချင်းချင်းပဲဆိုတော့
ဒေါက်တာကျော်တင်ပြောပြသွားတာပါနောက်တစ်ခုကတော့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးအကူအညီပေးပါလို့ပြောခဲ့ပေမဲ့ဒီပြောဆိုချက်ကိုစနစ်တကျအကောင့်ထယ်ဖို့မှုအသေးစိတ်အစီအစဉ်ရှိတာကြောင့်လဲအခက်အခဲတွေကြုံတွေ့နေရတာလို့ဝေဖန်တာလည်းရှိပါတယ်။နောက်တစ်ချက်ကတော့ဒွန်ဆန်းစုကြည်အနေနဲ့အလုပ်အင်မတန်များတာကြောင့်သူနဲ့တိုက်ရိုက်တွေ့နိုင်သူအင်မတန်ရှားပြီးဒီကိစ္စအပေါ်တာဝန်ပေးထားသူလဲတတ်တတ်မှတ်မှတ်မရှိလို့ဆိုပါတယ်။အမေရိကန်နိုင်ငံ NASA ကမြန်မာသိပ္ပံပညာရှင်တဦးအကူအညီပေးနိုင်တာတွေကိုဆွေးနွေးဖို့ပြည်တော်ကိုပြန်လာခဲ့ပေမဲ့ဘသူနဲ့မှမတွေ့ရပဲပြန်သွားရပါတယ်။ဒီအခြေအနေတွေဟာတိုင်းပြည်အတွက်အများကြီးနစ်နာရတဲ့အခြေအနေလို့ဝေဖန်နေကြပါတယ်။ဒါပေမဲ့အစိုးရကအကောင်အခုချိန်မှာတချို့သောနိုင်ငံတွေမှာတာဝန်ထမ်းဆောင်နေသူမြန်မာသံအမတ်ကြီးတွေကအကူအညီပေးလိုသူများလာရောက်ဆွေးနွေးဖို့လမ်းဖွင့်ထားတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီအခြေအနေကပြည်ပရောက်ပညာရှင်တွေအတွက်လန်းစားတစ်ခုဖြစ်တယ်လို့အခုထက်ကြဲကြဲပြန့်ပြန့်စီစဉ်ပေးတာမျိုးလုပ်ပေးနိုင်ရင်တော့မြန်မာနိုင်ငံကယူစီးထွက်သွားတဲ့အုံနောက်တွေပြန်ပြီးဝင်ရောက်လာဖို့လန်းစားမဟုတ်ပါလားခင်ဗျာ